မင်္ဂလာပါရှင်အခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျာတို့ကတင်ဆက်ပေးပါမယ်အမျိုးသမီးတွေအပေါ်အကျဉ်းဖတ်မှုတားဆီးကာကွယ်ရေးဥပဒေတည်းရဲ့မြန်မာနိုင်ငံမှာအမြင့်အဆုံးပေါ်ပေါက်ဖို့လိုအပ်နေတယ်လို့အမျိုးသမီးတွေကိုအမှန်တကယ်အကာအကွယ်ပေးနိုင်တဲ့ပြည့်ပြည့်စုံတဲ့ဥပဒေတည်းရဲ့ဖြစ်ဖို့လည်းအရေးကြီးတယ်လို့ WLP အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကပြောပါတယ်လက်ရှိပြတမ်းမှုစူးစမ်းနေတဲ့ပူဗောလို့သူကခေါ်တဲ့အမျိုးသမီးတွေအပေါ်အကျဉ်းဖတ်မှုကာကွယ်တားဆီးဥပဒေမူကြမှာတော့လူဝဲချက်တွေရှိနေဆဲဖြစ်ပြီးပြင်ဆင်ရေးဆွဲဖို့လိုအပ်နေတယ်လို့ WLB အဖွဲ့ရဲ့အထူးတွေအထူးရင်မူနော်ဆစ်ဆဲကပြောပါတယ်။ဘယ်လိုချက်တွေကိုပြင်ဆင်ဖြည့်ဆွဲဖို့အမျိုးသမီးအဖွဲ့တွေကအကြံပြုပါလဲ။ဘာကြောင့်ပါလဲ။အမျိုးသမီးတွေအပေါ်အကျဉ်းဖတ်မှုတွေကိုကာကွယ်တားဆီးနိုင်တဲ့ဥပဒေတရားပေါ်ပေါက်လာဖို့နှိစက်လာနေပါပြီလား။မကြခင်မှာအစ်စ်ဖွဲ့စီမဲလွှတ်တော်တဲ့မှာဒီဥပဒေမူကြမ်းပြင်ဆင်ရေးဆွဲပြဋ္ဌာန်းနိုင်ဖို့အလားအလာဘယ်လိုရှိနေသလဲစရာတွေကိုတော့ WLB ထူထူတွေးရမှုနော်ဆက်ဆဲကိုဆက်သွယ်မြင်းမြန်ပြီးဒီသတင်းမှလူ့မိခန္ဓာမှာစူးစိတင်ဆက်ချပါရဲ့ရှင်ဒီမျိုးသမီးတွေအပေါ်ကျန်းဖတ်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းကို2013ခုနှစ်လောက်မှာစပြီးရေးဆွဲခဲ့တယ်လို့ကျွန်တော်တို့သိပါတယ်အခုဆိုရင်ဒါနှစ်ပေါင်း9နှစ်နီးပါးရှိလာပါပြီ။ဒါပေမဲ့အခုထိဥပဒေတရားအနေနဲ့မပြဋ္ဌာန်းနိုင်သေးဘူးဆိုတော့ဘာဟန်တာအကန့်အသတ်တွေရှိနေလို့ဒီလောက်ထိကြန့်ကြာနေတယ်လို့ထင်ပါလဲရှင်
။ပြောရမယ်ဆိုရင်မြန်မာနိုင်ငံကသူ့ရဲ့ mindset အရာရအများကြီးပြုပြောင်းလဲရမယ်။ patriarchy system နော်။ပဝါရကြီးဆိုတဲ့ဝါဒစိတ်သုံးတာကဒီနေ့ဒီချိန်ထိပဲပြီးလို့ရှိရင်လည်းပြုပြောင်းလဲချင်တဲ့နိုင်ငံရေးစိတ်ဆန္ဒမရှိဘူး။ဒီဥပဒေတစ်ခုပဲမဟုတ်ဘူး။တခြားသောနိုင်ငံရေးပြုပြောင်းလဲမှုတွေလုပ်ချင်ရင်လည်းပြောင်းလဲဖို့လည်းခက်တယ်အပြောင်းလဲချင်စိတ်လည်းမရှိဘူးပြောင်းလဲဖို့အတွက်ကလည်းအကန့်အသတ်နဲ့ရှိတယ်ပြောင်းလဲချင်တဲ့စိတ်ဆန္ဒလည်းမရှိတဲ့လူနဲ့သွားပေါင်းလဲတဲ့ခါကျတော့ဥပဒေအရပဲပြောပါဝါအရပဲပြောအဲ့လိုအကန့်အသတ်တွေရှိတယ်အဲအဲ့ဒါကြောင့်မလို့အဲ့ဒါတွေလည်းကြက်ကြံတာဖြစ်တဲ့အနေအထားတစ်ခုလည်းဖြစ်တယ်အဲ့ဒါကြောင့်မလို့ကျမတို့ကမြေရာပြောနေတာနိုင်ငံရေးစိတ်ဆန္ဒမရှိဘူးပြုပြောင်းလဲချင်တဲ့ဆန္ဒမရှိဘူးတကယ်တော့အမျိုးသမီးတူတွေအတွက်ကိုဖြစ်စေချင်တယ်လှုပ်စေချင်တယ်ဆိုရင်အမျိုးသမီးတူတွေကတောင်းနာထားအောင်ဒီဥပဒေမူကြကတကယ်တမ်းဆိုရင်လည်းရှိသင့်တယ်ပေါ့နော်ဒီနေ့ဒီနေ့အကြမ်းဖက်မှုတွေကနည်းနည်းတော့မဟုတ်ဒီနေ့ဒီနေ့ပို့ဆို့လာတဲ့အနေနဲ့ဥပဒေနဲ့မကာကွယ်ပေးနိုင်ဘူးဆိုရင်ကိုကဒီဟာကိုကျူးလွန်ဖို့ခွင့်ပြုလိုက်တယ်လို့ဖြစ်တယ်ဆိုတော့ကျမတို့ကလာမယ့်လွတ်တော်တက်တာကတာဝန်ရှိသူတွေကိုလည်းတိုက်တွန်းချင်တယ်ဒီဟာကိုကျမတို့လေးလေးနက်နက်စဉ်းစားပါတကယ်ပြည့်စုံတဲ့တကယ်အမျိုးသမီးတူအကာအကွယ်ပေးသင့်တဲ့လူတွေအကုန်လုံးကိုပြည့်ပြည့်စုံစုံရှိစေချင်တာပေါ့နော်အဲ့ဒါကြောင့်ကျမတို့ကဒီနေ့ဒီချေတိအော်နေရတယ်ပြောနေရတယ်ပေါ့နော
်လက်ရှိရေးဆွဲထားတဲ့ဥပဒေကြမ်းကအမျိုးသမီးတွေအပေါ်မှာတကယ်တမ်းဒီအကျဉ်းဖတ်မှုတွေဖြစ်လာတဲ့အခါဆိုင်ငယ်မမအကာအကွယ်ပေးနိုင်တဲ့ဥပဒေတရားဖြစ်မနေဘူးဆိုရယ်ဝေဖန်မှုတွေကြားနေရပါတယ်WLB အနေနဲ့ရောဒီမူကြမ်းနဲ့ပတ်သက်လို့ဘယ်လိုသုံးသပ်ထားတာရှိလဲဘယ်လိုအချက်တွေရောလိုအပ်တယ်ဆိုတာမျိုးထောက်ပြထားတာရှိပါလဲရှင
်ကျမတို့ရဲ့သုံးသပ်ချက်တွေမှာအဓိကအကြောင်းအရာ၄ခုကိုကျမတို့ထောက်ပြတယ်ပြီးလို့ရှိရင်တကယ်လို့အကောင့်ထဲပေါ်တဲ့အခါမှာဖြစ်လာနိုင်တဲ့အဟာတာတွေပေါ့နော်ဆိုတော့အမျိုးသမီးအကြံဖင်မှုတွေ၊ကင်တွေဖြစ်ရှိတဲ့အခါမှာလူခွင့်ရေးကိုတိတ်ပြီးတော့မချိတ်ကတ်တဲ့အပိုင်းတွေအများကြီးရှိတယ် definition တွေအပါအဝင်ဒီဥပဒေအရပြည်မှုပြစ်ဒဏ်အပါအဝင်အဲ့အမျိုးတွေပေါ့နော်ဒီပဲနိုင်ငံတကာစာချေစာနှုန်းနဲ့လူခွင့်ရေးနဲ့တိတ်ပြီးတော့မချိကတ်တဲ့အပိုင်းတွေအများကြီးရှိတယ်။နောက်တစ်ခုကျတော့ပြည်ပြည်ဆိုတဲ့ဥပဒေတစ်ခုကိုဖြစ်ဖို့အတွက်ဆိုရင်ကျမတို့က ID card light ကိုကြည့်လိုက်တဲ့အခါမှာမပြည့်စုံဘူးပေါ့နော်။ဥပမာတစ်ခုလိုပဲပြောမယ်ဆိုရင်စစ်ပဋိပက္ခဖြစ်နေတဲ့အမျိုးသမီးရဲ့ခြေနေအမျိုးသမီးလုံခြုံရေးခြေနေအမျိုးသမီးရေးချဲ့ခြေနေတွေကလုံးဝတည်တည်ချာမထည့်ထားဘူး။တကယ်လို့ဒီလိုမျိုးအခြေအနေမှာရှိနေတဲ့အမျိုးသမီးဒီလိုဖြစ်လာလို့ရှိရင်ဘာမှဒီဥပဒေနဲ့မဆိုင်တယ်လို့ဖြစ်တယ်။ဒါတစ်ခုပေါ့နော်။နောက်တစ်ခုကျတော့စစ်ပဋိပက္ခမှာကျူးလွန်ခံရတဲ့အမျိုးသမီးတွေပေါ့နော်ကျူးလွန်တဲ့သူတွေဥပမာဆိုရင်နိုင်ငံတော်ရဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေတပ်မတော်ပဲဖြစ်ရဲပဲဖြစ်ဖြစ်ဒီလုံခြုံရေးဆိုင်ရာတာဝန်ယူတဲ့သူတွေရဲ့ကျူးလွန်မှုတွေကအခန့်ကဏ္ဍတိတ်ချမရေးထားဘူးတစ်ဖက်မှာလည်း constitution ကကာကွယ်ထားတာရှိတယ်သိရင်မှပဲဖြစ်လာတဲ့ပြဿနာဆိုတပ်မတော်ကနေပဲစစ်ဥပဒေအရစစ်ခုံရုံးအရပဲဖြည့်ရှင်းတဲ့အပိုင်းတွေရှိတဲ့အနေအထားမှာအမဆိုဒီဥပဒေအထက်မှာကာကွယ်တင်တဲ့ကိစ္စမျိုးဖြစ်တယ်ပေါ့နော်ဒါတွေလည်းမရှိဘူး။နောက်တစ်ခုကျတော့အရှင်သာကြံရင်းတဲ့အမျိုးသမီးတွေအတွေ့ပေါ့နော်ဝန်ဆောင်မှုတွေပြဿနာတွေအများကြီးပဲတချို့တိုင်းရင်းသားတွေတတ်မှဆိုရင်ဥမာဆိုရင်ဗမာစကားမပြောတတ်ဘူး။ဘာသာပြန်နေလည်းမရှိဘူးပြီးလို့ရှိရင်လည်းရုံချေကလည်းကြားဖက်မှလည်းတရားရေးစနစ်အားမကောင်းဘူး။ဝန်ဆောင်မှုတွေလည်းမကောင်းဘူးဆိုရင်ဘလို့အနေနဲ့မှတရားမျှတမှုရမှာမဟုတ်ပေါ့နော်။
ဒီဟာတွေကိုကျမတို့တွန်းနေဆိုတာတရားမြတ်တမှုရဖို့အတွက်အဓိကဖြစ်တယ်ဗောပြောရှင်တာဝန်ယူမှုတာဝန်ခံမှုကိုကျမတို့အဖြစ်ရှိစေချင်တာမို့အဲ့ဒါကြောင့်မလို့ဥပဒေကကာကွယ်ပေးရမယ့်အမျိုးတွေဖြစ်ရမှာမို့နော်အဲ့တော့အခုလိုလိုအပ်ချက်တွေကိုအကြံပြုထားတဲ့အပေါ်မှာရောတာဝန်ရှိသူတွေဘက်ကဒီအကြံပြုချက်တွေကိုနားထောင်တာပြင်ဆင်ဖြည့်စွက်တာတွေရှိပါသလားဘယ်လိုအခြေအနေရှိပါလဲရှင်
အဓိကက ဒီကိုယ့်ရဲ့အမတ်တွေပဲဖြစ်ပေါ့နော်ကိုယ့်ရဲ့အကူစလဲတွေပဲဖြစ်ချင်ကြတယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာလဲမြန်မာနိုင်ငံကဒီ2008ခုပြောရလဲလွတ်တော်ခန့်ကဏ္ဍပဲပြောအုပ်ချုပ်ရေးခန့်ကဏ္ဍပဲပြောတရားစီရေးခန့်ကဏ္ဍပဲပြောအဲ့မှာပဲတော့ချုပ်နေတယ်အဲ့ဒီမှာအော်တိုမက်တစ်ကတမတော်တွေကရှိနေတယ်အဲ့လိုမျိုးအဲ့ပေါ်မှာသဘောထားအများကြီးစိတ်ဝင်စားတဲ့လွတ်တော်အမ
ဖြစ်ဖြစ်ပေါ့နော်ဒီမူကြပေါ်မှာလေးလေးနက်နက်နဲ့အမျိုးသမီးတို့ရဲ့အတန်ကိုနားထောင်ပြီးတော့မျိုးသမီးတို့ရဲ့အတန်ပေးမှုတွေကိုတော့ထက်သွေးစီစမ်းမှာမရှိဘူးပေါ့နော်ဆိုတော့အခုဆိုရင်ဒါနှစ်တွေအတော်ကြာလာခဲ့ပြီဒီဥပဒေမူကြကိုပြရမ်းနိုင်ရင်မရှိသေးတဲ့အပြင်ကိုလိုအပ်ချက်တွေကိုနားထောင်ပြီးတော့ပြင်ဆင်ဖြည့်ဆွတ်တဲ့အဆင့်လည်းမရှိသေးဘူးဆိုတော့ဒီဥပဒေမူကြကိုဒါ
တာပါဆိုတော့ PR ကြောင့်လှုပ်လှုပ်လာတဲ့အရာတွေအများကြီးရှိတယ်အခုဆိုရင်ဒိုနာက PR ပေးလိုက်တယ်အမျိုးသမီးမပါမနေရဆိုပြီးတော့တောင်းဝအရာပဲဖိတ်တာတွေရှိတယ်ဘယ်သူလာလာဘယ်လို meaningful participation ဖြစ်ဖြစ်မဖြစ်ဖြစ်စိတ်ဝင်စားလာဖို့ပဲပါဖို့ပဲဆိုပြီးတော့ PR ကြောင့်ပေါ့နော်ဖြစ်တယ်လို့လှုပ်သွားတဲ့အရာတွေအများကြီးရှိတယ်အခုလည်းဒီလိုပဲ PR တွေကြောင့်လှုပ်လိုက်ရတယ်ဆိုပြီးတော့အလုံးလိုက်လှုပ်တော့တခါတစ်ဖက်မှာလည်းသူကလည်း PR ပေးတဲ့လူကလည်းထောက်တာမျိုးလားဘလို့အကန့်အသတ်မျိုးလားဘလို့မျိုးနဲ့လည်းအခြေကြားကြာဆွဲပြီးတော့ image ယူခြင်းတဲ့သဘောမျိုးပေါ့လှုပ်နေသေးပါလှုပ်နေပါတယ်မပြည့်စုံသေးဘူးဆိုတော့အကြောင်းပြချက်တွေပြန်တုတ်ပြန်နိုင်အောင်လှုပ်တာပဲပေါ့နော်ဒါကလည်းဖြစ်တယ်လို့လှုပ်တဲ့သဘောမျိုးတော့ဖြစ်တယ်ပေါ့နော်
ဟုတ်ကဲ့ဘလို့ပဲဖြစ်ဖြစ်ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွတ်တော်မက်တွေနဲ့မကြခင်မှာလွတ်တော်တတိယစတော့မယ်ဆိုတော့ဒီလွတ်တော်စစ်မှာရောဒီဥပဒေကြမ်းကိုအခု၆ပြထားတဲ့အဆိုပြုချက်တွေကိုပါထည့်သွင်းပြီးတော့ပြင်ဆင်ရေးဆွဲပြဋ္ဌာန်းလာနိုင်တဲ့အလားအလာဘယ်လောက်ထိမျှော်လင့်လို့ရနိုင်ပါမလဲရှင
်ကျွန်မတို့မြန်မာနိုင်ငံအခြေအနေနဲ့ဆိုရင်တော့ဒါတကယ်အရေးကြီးတဲ့ဥပဒေတစ်ခုဖြစ်တယ်အရေးကြီးတဲ့လိုအပ်တဲ့ဥပဒေတစ်ခုဖြစ်တယ်သို့တော့ဒီကြည့်ဆုံးတဲ့ဥပဒေတစ်ခုဖြစ်ဖို့တော့လိုတယ်ဒါလည်းအရေးကြီးတယ်ပေါ့နော်အဲဒါကြောင့်မလို့ကျမတို့ကဦးစားပေးပေါ့နော်အလုပ်ကိုစဉ်းစားတဲ့အခါမှာဥပဒေတွေကိုဆွေးနွေးတဲ့အခါမှာဦးစားပေးအလုပ်ကိုကျမတို့စဉ်းစားရအောင်မယ်ဆိုတော့ဒါကအရေးကြီးတဲ့လိုတဲ့ပုံပြည့်စုံအောင်လည်းအရေးကြီးတယ်ဆိုတော့အရေးကြီးတဲ့ကိစ္စကိုကျမတို့ဘယ်လိုဦးစားပေးလုပ်မလဲပေါ့နော်ထဲသစဉ်းစားကြည့်ချင်ပါတယ်လို့ကျမတို့ကတော့မျှော်လင့်တယ်ဒီလာမယ့်လွတ်တော်အမတ်တွေကပြီးခဲ့တဲ့အခြေအနေတွေကိုလေ့လာတင်ယူပြီးတော့အဟောင်းပဲဖြစ်ဖြစ်အတိပဲဖြစ်ဖြစ်ပေါ့နော်အကောင်းဆုံးလှုပ်ဆောင်စေချင်တယ်အထူးသဖြင့်ဒီအမျိုးသမီးများအကြံဖဲမှုဥပဒေကလည်းပြည့်ပြည့်စုံပြီးတော့တကယ်အားလုံးကိုလွှားချုံနိုင်တဲ့ကာကွယ်နိုင်တဲ့ဥပဒေတစ်ခုကိုတည်တည်ချာချာစီစီပြီးတော့တည်တည်ချာဆွေးနွေးပြီးတော့အတည်ပြုစေချင်တယ်ပေါ့နော
်အကယ်၍ဒီလာမယ့်လွတ်တော်တက်တန်းမှာဒီမူကျန်းကိုအမျိုးသမီးအဖွဲ့တွေလူ့ခွင့်ရေးအဖွဲ့တွေရဲ့အကြံပြုချက်တွေကိုထည့်သွင်းမစင်းစားဘဲနဲ့ပြဋ္ဌာန်းလိုက်နိုင်ချာမျိုးရောရှိလားအဲ့လိုဆိုရင်ရောဘာတွေဖြစ်လာနိုင်မလဲ
တကယ်လို့ဒါဒီဥပဒေကအကာအကွယ်မရှိဘူးဆိုရင်ပေါ့နော်ဆွမ်းနာပြောသလိုမျိုးဒီအတိုင်းပဲဆက်ပြီးတော့ pass သွားမယ်ဆိုရင်မြန်မာနိုင်ငံရဲ့အနေထားကတော်တော်များများကဒီဥပဒေကိုမတိလိုက်ပဲနဲ့ pass သွားတာပေါ့နော်အခုတောင်မှဒါနေ့တော်တော်ကြာနေဒါပေမဲ့မတိသေးတဲ့လူအများကြီးရှိသေးတယ်ဥပဒေကို pass သွားပြီးတော့မတိတဲ့ခါကျတော့ဘယ်ဥပဒေကအတူနားမလဲတော့သူဟာနေသူနီးသူဟာနေဖြည့်ရှိတဲ့အပိုင်းတွေရှိတယ်အထူးသဖြင့်တိုင်းရင်းသားဒေသမှာကရိုးရာစင်လာနဲ့ရွာတလေးတွေနဲ့အော်လုံနေကြဒီလိုလုံနေကြဆိုပြီးတော့တရားမမြတ်တာတွေအများကြီးရှိတယ်။အေးအဲ့လိုမျိုးတွေကိုကျမတို့ကလည်းထပ်မဖြစ်စေချင်ဘူးတကယ်စဉ်းစားသိချင်တယ်ပေါ့နော်။ကျမတို့ကိုပြတ်ထားတဲ့ဥပဒေပေါ်မှာတကယ်ရက်တည်ရမယ်။ဥပဒေကလည်းတကယ်အကန့်ကွယ်ပေးရမယ်ဥပဒေဖြစ်ရမယ်။လူကလည်းဥပဒေအပေါ်မရှိအောင်။တခါကြလို့ရှိရင်လူကဥပဒေထက်အာဏာပိုရှိတဲ့စိတ်တုံးမှုတွေကလည်းဒီလေးဒီစီကြီးရှိနေတယ်။အေးအဲ့လိုမျိုးတွေဟာတွေကဆက်ပြီးတော့ကြည့်သုံးနေမယ်ဆိုရင်ကျမတို့ဘလောက်ပဲဥပဒေပြဋ္ဌာန်းဘလို့ပဲကျမတို့စူးစမ်းဒီလိုမျိုးစိတ်ဓာတ်ပိုင်းဆိုင်ရာတွေးခေါ်တွေကမပြောင်းလဲဘူးဆိုရင်ဥပဒေအားဒီတိုင်းပဲရှိမှာပဲ သူသူဆိုင်တဲ့အချိန်မှာဆိုင်မဆိုင်တဲ့အချိန်မှာဆိုင်အဲ့လိုမျိုးဖြစ်သွားမယ်အနေအထားမျိုးတွေဆက်ဖြစ်မှာပဲဆိုတော့အဲ့ဒါမျိုးတွေလည်းကျွန်တော်တို့မဖြစ်စေချင်တော့ဘူးပေါ့နော်အနာပိုင်တွေကပဲကျุလို့ကျุလို့ပြည်သူလူထုကပဲကျุလို့ကျุလို့တန်းတန်းတူတူခံစားရမယ်အဲ့လိုမျိုးအခြေအနေတွေကျွန်တော်တို့ဖြစ်စေချင်ပါလေလို့ဟုတ်
ကဲ့ကျေးဇူးများကျွန်တော်လည်းဆက်